နိုင်ငံတကာတရားရုံးICJမှာဒေါအောင်ဆန်းစုကြည်ကရှောက်လဲခဲ့တာတွေဟာနိုင်ငံအတွက်ထိရောက်တဲ့တုံ့ပြန်ချက်တွေဆောင်ရွက်နိုင်ခဲ့တယ်လို့မြင်ကြောင်းတက်မတော်ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ဒီလိုမျိုးဒေါအောင်ဆန်းစုကြည်နဲ့တက်မတော်ကြားနားလည်မှုတွေရတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်စစ်ဆေးညှိနှိုင်းတာတွေလှုပ်လာနိုင်ွယ်ရှိကြောင်းနိုင်ငံရေးတ ြတ်မှုကျူးလွန်ကြောင်းတရားစွဲဆိုလျှောက်ထားချက်ကိုဂမ်ဘီယာနဲ့မြန်မာနိုင်ငံကကိုယ်စားလှယ်တွေနှစ်ဖက်လျှောက်လဲကြတာဟာကြာသပတင်းနေ့ကပြီးဆုံးသွားပြီဖြစ်ပါတယ်ဂမ်ဘီယာရဲ့ဆွဲဆိုချက်တွေနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်လျှောက်လဲခဲ့တဲ့အပေါ်တက်မရော်ရဲ့အမြင်သဘောထားကိုတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။မင်းကတော့ကျွန်တော်တို့ဒီဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်လို့ကျွန်တော်တို့ကြွန့်ကျင်တဲ့လူပေါ်တော့ကြောင့်အဝေးပိုင်းမှာမဟုတ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးပြောပြထားတဲ့အထက်မှာတော့ကျွန်တော်တို့ရဟန်းဒီနယ်မှာကျန်တဲ့ခြံလေးလုပ်ငန်းတွေအားကတာဖြစ်စီလုပ်ငန်းတွေအောင်ရနေတာကိုကျွန်တော်ဥပမာလေးနဲ့ရှင်ရင်ပြောပြနိုင်တာဒီပါပဲ။အပုံဒီပါလေတင်ပြီးတော့ရှင်ရင်ပြောပြနိုင်တယ်ဆိုတာအမှန်တကယ်လဲဒီပြီးအောင်မောင်းတော့ဒီကမှာဒီလိုအနေထားကအတိတ်အချက်ကအဲ့ဒီအချက်လို့ပဲကျွန်တော်မြင်ပါတာ။အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့အသိငါတို့ဆေးရအနေနဲ့လဲဒါကပေါင်းလို့ကလည်းစူးစမ်းဆောင်ရွက်နေရရှိပါလား။အမှန်တော့အနေနဲ့လဲငါတို့ဆေးရနေကြမိတော့မှအဲ့ပါဆောင်ရွက်ရှိပါလား။အဲ့ဒါနဲ့ပတ်သက်ပြီးဟိုနိုင်ငံတကာကိုလည်းပြီးအောင်ပြီးမှပြီးပြီးပြောဆိုတောက်ရွက်သွားတယ်လေ။နော်ဒီမှာလည်းအဲ့ဘက်ကလေးကျွန်တော်တို့တတ်တော်နေတယ်လေ။ဒါညာအတွက်ဒီကနေလို့တရားဆွဲဆိုတာပေါ့နော်။တရားဆွဲဆိုတာဟာမော။ပြောင်းနိုင်တဲ့တုံ့ပြန်မှုလေး။ဘာဖြစ်နိုင်ကြလဲလို့လည်းဒီမှာ
ICJ မှာတရားရင်ဆိုင်ဖို့အတွက်လိုအပ်တဲ့သတင်းအချက်အလက်တွေကိုတက်မရော့ဘက်ကပံ့ပိုးဆောင်ရွက်ပေးနေကြောင်းနဲ့ဒီလိုပူးပေါင်းဆောင်ရွက်တာကြောင့်မြန်မာနိုင်ငံပေါ်အစိုးမြင်နာတွေကိုပြောင်းလဲနိုင်မယ်လို့မြင်ကြောင်းလဲ VOA ကိုပြောဆိုထားပါတယ်။တမရော်ကအခုလိုအမြင်သဘောထားရှိတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအစဉ်ပြေချုံးမွေလာဝယ်ရှိကြောင်းနိုင်ငံရေးလေးလာသူဦးမောင်စိုးကတုံ့တက်ပါတယ
်။သက်တော်ထဲမှာခြေကံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဖက်ဒရယ်ပြန်လည်တန့်ကွက်နေကြတဲ့အချိန်မှာသူကကောင်းဆောင်ဖြစ်တဲ့တော့ဆန်းစုကြည်နဲ့တမရော်ကြားထဲမှာနားလည်မှုရတယ်ဆိုတော့ကောင်းတဲ့ကိစ္စလို့ပြောအောင်။အကောင်းတဲ့ကိစ္စဆိုတာတက်ဘက်ဆိုလိုတာမဟုတ်ပါဘူး။ခြေကံဥပဒေပြင်ဆင်ရေးမှာနောက်ပဲစစ်စစ်ညီနိုင်နိုင်မလားပြန်လာလေလျောမှုတွေလုပ်နိုင်မလားဆိုတဲ့ဘက်ကနေပြီးတော့ကျွန်တော်စဉ်းစားပြီးပြောတာပါအဲနှမှုဆိုလို့ရှိရင်တော့လွှတ်တော်တွေမှာပြန်လာကန့်ကွက်နေကြပြီးတော့အခြေခံဥပဒေပြင်ဆင်ရေးထိရောက်မှာမဟုတ်ဘူးတကယ်လို့သာတပတ်နဲ့ဆက်အကောင်းပြင်ရတယ်ဆိုရင်အခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ်
ဒါအပြင် ICJ ရဲ့ဆုံးဖြတ်ချက်ဟာအစိုးဖြစ်စေအကောင်ဖြစ်စေနှစ်ဖက်နားလည်မှုရှိရှိနဲ့လက်တွဲရင်ဆိုင်နိုင်မယ်ဆိုရင်ပုံမကောင်းမွန်မယ်လို့ယူဆကြောင်းလည်းဆက်ပြောပါတယ်မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုကိုနိုင်ငံတကာတရားရုံး ICJ ကနှစ်ဖက်လျှောက်လဲချက်တွေကြားနာပြီးတဲ့နောက်ထပ်ရက်တက်တက်အနည်းဆုံးနှစ်ပတ်အကြာမှာဆုံးဖြတ်ပွဲရှိနေပါတယ်